မြန်မာနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားသူ၄ဦးကိုကွဲမြောက်လိုက်တဲ့အပေါ်ပြည်သိနိုင်ငံကမြန်မာတန်းအမတ်ကြီးကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။မြန်မာဒီမိုကရေစီရေကျူးပန်းဆောင်ရွက်သူ88မျိုးဆက်ခေါင်းဆောင်ကိုကျင်းပြီးလွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစေရသောတက်ကြွလှုပ်ရှားသူကိုလှမျိုးအောင်ကိုအောင်သူရစွာတို့ကိုအာဏာသိမ်းစစ်ကောင်စီကတည်တံပေးကွက်မြက်ခဲ့တဲ့အပေါ်ကန့်ကွက်ရှုတ်ချကြောင်းပြည်သိနိုင်ငံသားရဲ့ဝန်ကြီးဌာနကတောက်ချနေမှာပြင်းထန်နိုင်ငံဆိုင်ရာမြန်မာတန်းအမတ်ကြီးကိုပြောဆိုခဲ့တဲ့အကြောင်း AP သတင်းက AFP သတင်းကဖော်ပြပါရယ်2022ခုနှစ်ဖေဖော်ဝါရီလကအာဏာသိမ်းစင်ကစပြီးတော့မတရားသဖြင့်ဖမ်းဆီးထားတဲ့သူအလုံးကိုပြန်လွှတ်ပေးဖို့နဲ့အတံပတ်တိုက်ခိုက်မှုတွေကိုရပ်ကန့်ပြီးတိုင်းပြည်ပြဿနာတွေကိုထွေးဆုံဆွေးနွေးဖြေရှင်းဖို့ကိုလည်းပြင်းထန်နိုင်ငံသားရဲ့ဝန်ကြီးဌာနကမြန်မာတန်းအမတ်ကြီးကိုတိုက်တွန်းခဲ့ပါရယ်ဒီမိုကရေစီရေလှုပ်ရှားသူတွေကိုကွဲမြက်လိုက်ကြောင်းစစ်ကောင်စီကတရင်ထုတ်ပြန်ခဲ့ပြီးနောက်နိုင်ငံတကာအတိုင်းအဝိုင်းကကန့်ကွက်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေရမှာဂျာမနီနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းမြန်မာအကြီးတန်းတန်တမာတူဦးကိုဒီတရင်ပတ်ထဲမှာပဲဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်။နိုင်ငံရေးလှုပ်ရှားသူတွေကိုကွဲမြက်လိုက်တဲ့အပေါ်ပြည်တွင်းပြည်ပကမြန်မာရေလှုပ်ရှားသူတွေကြားကန့်ကွက်စင်တာပြမှုတွေတုံ့ပြန်ထွက်ပေါ်နေသလိုပဲကုလသမဂ္ဂလုံခြုံရေးကောင်စီအာဆီယံနိုင်ငံတွေG7 ဆက်မှုထိပ်သီးနိုင်ငံတွေအမေရိကန်ပြည်ထောင်စုဥရောပနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်းကပြစ်တင်ရှုတ်ချကန့်ကွက်နေကြပါတယ်ခင်ဗျာ။